ဂေါလန်ကွန်မြူနတီတပ်ကဆီးရီးယားပိုင်နယ်ထဲမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဟက်စ်ဘောလာအဖွဲ့ကတပ်မှုတစ်ဦးပါဝင်တိုက်ခိုက်ရေးသမား5ဦးသေဆုံးခဲ့ရတယ်လို့လက်နန်ရှီယာဟက်စ်ဘောလာအဖွဲ့ကပြောကြားလိုက်ပါတယ်။ဒီပြောကြားချက်အတွက်အစ္စရေးစစ်တပ်ဘက်ကအမှတ်ချက်တစုံတရာပေးဖို့ညှင်းဆိုပါတယ်။ဒါပေမဲ့အရှေ့လေပိုင်းကလာတဲ့သတင်းတွေမှာတော့ကွီနီထရီယာမှာတနင်္လာနေ့ကအစ္စရေးလေရင်တဆန်းဒုံးကျည်20နဲ့ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီနေရာဟာဂွန်လန်ကုန်းမြစ်ဒေသကဆီးရီးယားပိုင်နယ်အချမ်းနဲ့အစ္စရေးလေတိုက်ပိုက်ထားတဲ့အပိုင်းကိုခွဲထားတဲ့လိုင်းနားမှာရှိနေတာပါ။အစ္စရေးရဲ့ဝိုင်းနဲ့သတင်း website စာမျက်နှာမှာတော့အစ္စရေးကိုတိုက်ခိုက်လို့တဲ့အချမ်းဖက်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်ဘက်သတင်းတွေကိုကိုကာဘီဖော်ပြထားပါတယ်။လေဗနွန်ဘက်ကတော့အစ္စရေးရဲ့တိုက်ခိုက်မှုဟာဟက်စ်ဘောလာရဲ့မော်တော်ယာဉ်နှစ်စီးကိုထိမှန်ခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုတွင်သေဆုံးခဲ့သူဟာဟက်စ်ဘောလာတပ်မှုမိုဟာမက်အစ္စာဖြစ်ပြီးသူဟာဆီးရီးယားနဲ့အီရတ်ကစစ်ဆင်ရေးတွေကိုကန့်ကွက်သူလို့သတင်းတွေမှာဖော်ပြပါတယ်။နောက်သေဆုံးသူတူကတော့2008ခုနှစ်တုန်းကဆီးရီးယားမှာကားဘုံးပေါက်ကွဲပြီးသေဆုံးခဲ့တဲ့ဟက်စ်ဘောလာစစ်ဘက်အကြီးအကဲအီမက်မူနီရီရဲ့သားဖြစ်သူဂျီဟတ်မူနီရီဖြစ်ပြီးဒီပေါက်ကွဲမှုဟာအစ္စရေးရဲ့လက်ချက်လို့အပြစ်တင်ခဲ့ပါတယ်။